ီးခဲ့တဲ့2023ခုနှစ်နှစ်စန်းပိုင်းလောက်ကကီနီတော်လန်ရေးပူပေါင်းတပ်ဖွဲ့တွေဘက်ကမြို့သိမ်းတိုက်ပွဲဆင်နွှဲပြီးတဲ့နောက်ကီနီဒေသတခွင်နေရာအနှံ့မှာနေစဉ်နဲ့အမျှအခုချိန်ထိနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီးစစ်ရေးအရာတော်လန်ရေးတပ်ပေါင်းစုတွေဘက်ကမြေပြင်မှာအသာစီးရနေပါတယ်စစ်ကောင်စီတပ်တွေခြေကုပ်ယူထားတဲ့မြို့တွေတမျိုးပြီးတမျိုး KNY တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခိုက်သိမ်းပိုက်နိုင်ပြီးလက်နက်ခဲယံစစ်တုံပန်းအများပြားလည်းဖမ်းဆီးရမိပါတယ် KNY အမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးက VOA ကိုအခုလိုပြောပါတယ
်မြို့ကတော့ရွာစင်းမြို့မက်ဆန်မြို့ရှာတော်မြို့မော်ချီပေါ့မော်ချီကတော့မြို့ရောမဟုတ်ဒါပေမဲ့မြို့နီနီပဲပေါ့နော်နောက်ပြီးတော့ဒီဒီမော်ဆိုမြို့နယ်မှာပါတဲ့နံပါတ်ကောင်းပေါ့ဆရာပြူတွေကတော့ကျွန်တော်တော်လိုက်တပ်ဖွဲ့လက်ထဲကလောင်းရောက်သွားပြီပေါ့နော်ဆိုတော့အဲ့ဒီမြို့နယ်တွေမှာကျွန်တော်တို့နောက်ဆက်တော့တနင်္ဂနွေဆောင်ရေးကိစ္စတွေကတော့ကျွန်တော်တို့လှုပ်ဖို့အစီအစဉ်တော့ပဲဖြစ်ပါတယ်အဲ့မှာဟိုစစ်မြေပြင်ဖြစ်ခဲ့တဲ့အတွက်မိုင်းတွေရှိတယ်ဟုတ်ပါတော့နောက်ဆက်ကတော့ဒါကျွန်တော်ပြည်သူ့ကျန်တဲ့နေထိုင်ဖို့ကတည်ပြီးတော့အဆင်သင့်မဖြစ်သေးတဲ့အခြေအနေမျိုးတော့ရှိပါတယ်ဒါပေမဲ့မကြခင်တော့ဒီတပ်ဆိုင်ရာပေါ့နော်အုပ်ချုပ်ရေးအဖွဲ့တွေကလည်းအုပ်ချုပ်ရေးတရားတွေကျန်တဲ့ဒီစာပို့တွေတော့ရှိပါတယ်ခင်ဗျာ
ဒီမျိုးတွေဟာ KNY ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ထားနိုင်ပေမဲ့လက်နက်ကြီးတခတ်မှုလေကြောင်းတိုက်ခိုက်မှုနဲ့မိုင်းအန္တရာယ်ကြောင့်ဒေသခံတွေနေရက်ပြန်နေထိုင်ဖို့မသင့်တော်သေးဘူးလို့ဆိုပါတယ် KNY တော်လှန်ရေးတပ်ဖွဲ့တွေဘက်ကနေပြည်တော်ရှင်းလင်းရေးလုပ်ရင်းမြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းတွေလည်းလှုပ်ဆောင်နေပါတယ်တပ်ပေါင်းစုတွေထိန်းချုပ်ထားတဲ့မျိုးတွေမှာအုပ်ချုပ်ရေးရန်နေရာနဲ့ပြန်လည်တူထောင်ရေးလုပ်ငန်းတွေအကောင့်ထဲဖော်နိုင်ဖို့စ조사လှုပ်ဆောင်နေပြီလို့ KNY ပြည်ကြာကာလအုပ်ချုပ်ရေးကောင်စီ IEC အတွေ့အမှုနှင့်ပညာခွန်အောင်က VOE ကိုပြောပါတယ
်ဒီမြို့တမျိုးချင်းစီရဲ့ဒီနေရာနဲ့စီရေးအချင်းပေါ်မူတည်ပြီးတော့မှအုပ်ချုပ်ရေးလုပ်ငန်းတွေနောက်ပြီးတော့မှပြည်နယ်ထူထောင်ရေးလုပ်ငန်းတွေကတော့တူအောင်နဲ့တူတော့ဆင်ပြေတော့လက်ပတ်နေတာတော့ရှိတော့ပါတော့ဒီမြို့တမျိုးတော့မတူတော့လားဆိုမှဝန်ပြီးဆိုအုပ်ချုပ်ရေးလုပ်ငန်းကိုဆက်ဆက်တူဖို့ကြိုးစားနေတယ်အမျိုးကတော့ကျွန်တော်ဒီဖက်ဒီမက်ဆဲပေါ့နော်မက်ဆဲနဲ့ဆောက်တော်မျိုးပေါ့နော်
အုပ်ချုပ်ရေးရန်နေရာလုပ်ငန်းလှုပ်ဆောင်နိုင်ဖို့ KNY ပြည်ကြားကာလအုပ်ချုပ်ရေးကောင်စီအနေနဲ့ယာယီစီမံခန့်ခွဲရေးကော်မတီဖွဲ့စည်းပြီးဆောင်ရွက်နေတာပါ။မဲဆက်မြို့မှာတော့တိုင်းဒေသနဲ့ကိုင်တွေဖြစ်ကြတဲ့ KNY အမျိုးသားတိုးတက်ရေးပါတီ KNPP KNY ပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးကာလလာတာနဲ့ KNY ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC တို့ပူးပေါင်းအုပ်ချုပ်မှုစနစ်နဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့ပညာခွန်အောင်ကအခုလိုဆက်ပြောပါတယ
်လောလောဆယ်ကတော့မက်ဆေ့ကတော့ပူပေါင်းအထုတ်တဲ့စနစ်နဲ့တွားဖို့တော့ရှိတော့ပါအထူးဖြင့်ဒီတိုင်းနိုင်ငံနဲ့ကိုင်နယ်ဖွဲ့ဖြစ်တဲ့ KMP နဲ့ကာလတာပေါ့နော်ပြီးတော့မှကျွန်တော် IEC ကတော့ဤပညာပိုင်ဆိုင်ရာရာဝန်ပူမှုတွေရှိမယ်အာနောက်ပြီးတော့မှခြားတဲ့ဘက်မှာလည်း IEC ရဲ့ဌာနတွေပေါ့နော်ပညာရေးကျန်းမာရေးတွေနောက်လူတရှိစံတောက်တာရေးနဲ့ပင်ထရေးဌာနတွေမိတပ်ဖွဲ့တွေပေါ့နော်ပြည်ရေးအာကျွန်တော်တို့ဌာနတွေပေါ့နော်အာရဲကပေါ့နော်အစပေါ့နော်အဲ့ဒီဌာနတွေဌာနစုတွေကတော့ကျွန်တော်တို့တက်ဆိုင်ရာမြို့တွေမှာအထူးပြန်ခုမဲဆက်မြို့မှာကျွန်တော်တို့တွားရောက်ဖွင့်လှစ်နေဖို့တွင်းနေနိုင်ဆောင်မှုတွေစလုပ်နေပေါ့နော
်မဲဆက်မှာပူပေါင်းအုပ်ချုပ်မှုစနစ်လှုပ်ဆောင်မှုနဲ့ပတ်သက်လို့ KNPP နဲ့ကာလလာတာအဖွဲ့ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးစီးရေးပြင်းထန်တဲ့ဒေတာတွေဟာလမ်းဘက်ဆက်သွယ်ရေးခက်ခဲပြီးဖွံ့ဖြိုးတိုးတက်မှုနဲ့ကျန်းမာရေးပညာရေးကဏ္ဍအနေချက်တွေများစွာရှိနေသလိုလက်နက်ကြီးပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုနဲ့မိုင်းအန္တရာယ်လည်းရှိနေပါတယ်။ဒါကြောင့်နှစ်နဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ဒေသခံတွေလုတ်ကင်စားတောက်ဖို့မြို့ရွာတွေပြန်ပြီးပြန်လည်အခြေချနိုင်ဖို့က
အခြေပြုရ
အောင်မယ်လို့ KNY တော်လှန်ရေးအဖွဲ့တွေကပြောဆိုကြပါတယ်ရှင်။